Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ30ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကို Magnitude 2နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါ။ Syria မှာ Ebola တိုက်ခိုက်မှုတစ်ခုအတွင်း Sarin အစိတ်ဓာတ်ငွေကိုတုံးခဲ့တယ်လို့ဓာတုလက်နက်ဆိုင်ရာနိုင်ငံတကာအဖွဲ့ကပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေမူကြမ်း၂ရပ်ကိုအောက်လွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ထိုင်းနိုင်ငံမှာရောက်နေတဲ့ရွှေပြောင်းလူသမားတွေတရက်တရက်ထောင်ပေါင်းများစွာပြန်ထွက်သွားနေကြတယ်လို့ထိုင်းလူဝင်မှုဌာနကပြောပါရယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။အခုညနေခင်းနားဆင်ကြရမယ့်သတင်းဆောင်ပါတွေထဲမှာတော့ကုလသမဂ္ဂကဖွဲ့ထားတဲ့ရခိုင်အရေးအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလက်မခံတဲ့အပေါ်ဝေဖန်ထောက်ပြမှုတွေရှိနေပါတယ်။
အကျိုးများရတော့ဘာမှမမြင်ဘူး။မရှိခိုင်မှုကများမယ်နော်။မြင်းဆန်လေးလို့ကပြောမယ်ဆိုရင်ပြဿနာပျောက်သွားမှာမဟုတ်ဘူးလေ။ဟိုတပါတီဆိုးရတော့စစ်ဆိုးရတော့ဆိုလို့ရှိရင်
နိုင်ငံတကာရေးရာသုံးသပ်သူဒေါက်တာခင်စောဝင်းရဲ့အမြင်နဲ့အတူထုတ်လွှင့်ပေးပါမယ်။တခါမြန်မာအစိုးရနဲ့အပြည့်ရဲ့လက်မှတ်မထိုးနိုင်သေးတဲ့ UNFC ကအဖွဲ့၄ဖွဲ့နှုတ်ထွက်သွားတာကြောင့်မဟာမိတ်အဖွဲ့တွေအတွင်အာရော့သွားမလားဆိုတာကိုလည်းသိကြရမှာပါ။နိုင်ငံတကာသတင်းလာမှာတော့အနောက်နိုင်ငံတွေမှာအစွန်းရောက်အကြမ်းဖက်အဖွဲ့တွေရဲ့ချင်းချောက်တိုက်ခိုက်မှုတွေတံပြန်ချေမှုန်ရေးအပေါ်အမေရိကန်လွှတ်တော်ကဘလို့ကင်တွယ်မှာလဲဆိုတာကိုလည်းပြောပြပေးပါမယ်။အခုရင်ဆုံးတော့တာကြနေညနေခင်းထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင
်။ဆီးရီးယားနိုင်ငံမှာလူအများပြားတေဆုံးခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာအာယုံကြောတွေထိခဲ့စေတဲ့ဆာရင်တပ်ငွေကိုအသုံးပြုခဲ့တယ်လို့ဓာတုလက်နက်အသုံးပြုမှုစောင့်ကြည့်ရေးနိုင်ငံတကာအဖွဲ့ကပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံခန်းချီခွန်အရမှာအီဘီလာ၄ရက်နေ့ကတိုက်ခိုက်မှုအတွင်းဆာရင်အစိတ်ဓာတ်ငွေကိုအသုံးပြုခဲ့တယ်ဆိုတာသူတို့ရဲ့အချက်လက်ရှာဖွေရေးအဖွဲ့ကတွေ့ထားတယ်လို့ဓာတုလက်နက်ဒါစီရေးအဖွဲ့ OBCW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဓာတုလက်နက်ဆိုင်ရာသဘောတူစာချုပ်မှာပြဋ္ဌာန်းထားတဲ့အချက်တွေနဲ့လုံးဝဆန့်ကျင်နေတဲ့ဒီဆိုးရွားတဲ့လူရက်ကိုအပြင်းထန်ပြစ်တင်ရှုတ်ချကြောင်းဒီထိတ်လန့်ဘွယ်တိုက်ခိုက်မှုကျူးလွန်သူတွေကိုသူတို့ကျူးလွန်တဲ့ရာဇဝတ်မှုအတွက်တာဝန်ယူစေရမှာဖြစ်ကြောင်း OBCW ညွှန်ကြားရေးမှူးချုပ်အာမက်ဦးဇံကူကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်လူပေါင်း88ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အထိတိုက်ခိုက်မှုအတွေ့ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတာအခုဆိုရင်ကုလသမဂ္ဂနဲ့ OPCW ပူးတွဲစုံစမ်းစစ်ဆေးမှုကနေဆန့်စစ်ကြရတော့မှာပါ။ဘယ်မလိုက်ဖဲအထူးကျွမ်းကျင်မှုအပြည့်နဲ့လုပ်ခဲ့တဲ့ဒီစုံစမ်းစစ်ဆေးမှုကိုအမေရိကန်ကအခိုင်အမာထောက်ခံတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။
မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုထဲပြည်ဝင်ခွင့်ဗီဇာလျှောက်တဲ့အခါလိုက်နာရမယ့်လူဝင်မှုကြီးကြပ်ရေးစီမင်းစည်းကမ်းတစ်တွေကိုအမေရိကန်ဆွေးရကကြာသာမင်းနေ့ညပိုင်းမှာတရားဝင်ပြဋ္ဌာန်းလိုက်ပြီးတဲ့နောက်ဥပဒေပြဋ္ဌာန်းပြီးပထမဆုံးနေ့မှာပဲရှုပ်ချုပ်ထွေးထွေးအခြေအနေကျင်းရတာမျိုးမရှိခဲ့ပါဘူး။သမ္မတဒေါ်နယ်ထရမ့်ရဲ့ခီးသွွားကန့်သတ်မိန့်ကိုဖွဲ့စည်းပုံနဲ့မညီဘူးလို့ဆိုပြီးအောက်တရားရုံးတွေကဆိုင်းငံ့ထားခဲ့ပြီးတဲ့နောက်အခုဒီအမိန့်တစ်စိမ့်တစ်ပိုင်းကိုတရားရုံးချုပ်ကပြန်လည်အတည်ပြုပေးပြီးရပ်ပိုင်းချမှာပဲအခုသတ်မှတ်ချက်အစ်ထွက်ပေါ်လာတာပါ။ဒီပြတန်းချက်တဲ့အရာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ6နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့အခါအမေရိကန်ပြည်ထောင်စုမှာမိသားစုဝင်တဦးဦးဒါမှမဟုတ်စီးပွားရေးအလုပ်အကိုင်ဆက်ဆက်မှုရှိမှသာလျှောက်ထားနိုင်မှာဖြစ်ပါတယ်။အီရန်၊လစ်ဗျား၊ဆိုမာလီယား၊ဆူဒန်၊စီးရီးယားနဲ့ယီမန်နိုင်ငံတွေမှာရှိတဲ့အမေရိကန်ကောင်စီဝင်ရုံးတွေအနေနဲ့ဗီဇာလျှောက်လာတွေကိုဘယ်လိုစစ်ဆေးဆောင်ရွက်ရမယ်ဆိုတဲ့အချက်လက်တွေကိုအကြီးအကဲအုပ်ချုပ်ရေးအရာရှိတွေကကြာစာပေးနေအစောပိုင်းတုန်းကထုတ်ပြန်လိုက်ပြီးတဲ့နောက်အဲ့ဒီနေ့ညဒီ၈နာရီမှာဒီစီမင်းသစ်တွေတရားဝင်စတင်အကျုံးဝင်တာဖြစ်ပါတယ်။ဇူလိုင်လ6ရက်နေ့မတိုင်ခင်အထိအမေရိကန်ပြည်ထောင်စုကိုတဆင့်ခံခီးသွွားကြဖို့စီစဉ်ထားပြီးသားသူတွေကိုပြည်ဝင်ခွင့်ဆက်ပေးထားပြီးတော့အဲ့ဒီရက်နောက်ပိုင်းကစလို့ဝင်ရောက်ဖို့စီစဉ်တဲ့သူတွေကိုတော့နောက်ပိုင်းကျမှကင်တွယ်သွားမယ်လို့အကြီးအကဲဆူရအရာရှိတွေကပြောပါတယ်ရှင်
။အမေရိကန်လူမှုကြီးကြပ်ရေးဆိုင်ရာဥပဒေမူကြမ်း2ရပ်ကိုအမေရိကန်အောက်လွှတ်တော်ကကြာသပတေးနေ့မှာအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။တခုကတော့နိုင်ငံရင်းကိုပြန်ပို့ခံရပြီးတဲ့နောက်အမေရိကန်ကိုပြန်ဝင်လာတဲ့အထောက်အထားမဲ့ရွှေပြောင်းဝင်သူတွေအပေါ်ပိုပြီးပြင်းထန်တဲ့ပြစ်ဒဏ်ချမှတ်မဲ့ဥပဒေဖြစ်ပြီးနောက်တစ်ခုကတော့အဲဒီလူလူတွေကိုအရေးမယူဘဲနေထိုင်ခွင့်ပေးထားတဲ့မြို့တွေကိုဖက်ဒရယ်ဆွေးရရမုံဝင်ဖြတ်တောက်မဲ့ဥပဒေဖြစ်ပါတယ်။ Kate ဥပဒေလို့အမည်ပေးထားတဲ့ဥပဒေကိုအောက်လွှတ်တော်မှာထောက်ခံမဲ့259မဲ၊ကန့်ကွက်မဲ့169မဲနဲ့အတည်ပြုလိုက်တာပါ။2015ခုနှစ်ဇူလိုင်လကဆန်ဖရန်စစ္စကိုမြို့မှာတနက်နေ့ပြစ်ဒဏ်ခံခဲ့ရတဲ့အသက်32နှစ်အရွယ် Kate Stiley ရဲ့နာမည်ကိုယူပြီးဥပဒေကိုအမည်ပေးထားတာဖြစ်ပါတယ်။ Kate ကိုတတ်ခဲ့တာကတော့၅ချိန်အထိပြန်ပို့ခံခဲ့ရဘူးတဲ့ Juan Francisco Lopez Sanchez ဖြစ်ပြီးလူသက်မှုတနက်ပြစ်မှုနဲ့ဆက်ဆက်တဲ့တခြားဆွဲချက်တွေနဲ့တရားရင်ဆိုင်နေရပါတယ်။ဒီ Kate ဥပဒေကြောင့် မူရင်းနိုင်ငံကိုပြန်ပို့ခံရပြီးတဲ့နောက်အမေရိကန်ကိုနောက်တစ်ကြိမ်ပြန်ဝင်လာတဲ့အထောက်ထားမဲ့ရွှေ့ပြောင်းဝင်သူတွေအပေါ်ထောင်နှံကိုတိုးမြှင့်ချမှတ်မှာဖြစ်ပါတယ်။ဒါ့အပြင်ရာဇဝဲလို့ရဲ့အတွက်ဘေကင်းခေလွန်ခွင့်မပြုရေးဥပဒေလို့ဆိုရမယ်။ No Sanctuary for Criminals Act ဆိုတဲ့ဥပဒေကိုလည်းထောက်ခံမဲ့228မဲ၊ကန့်ကွက်မဲ့195မဲနဲ့အောက်လွှတ်တော်ကအတည်ပြုခဲ့ပါသေးတယ်။အထောက်ထားမဲ့ရွှေ့ပြောင်းဝင်သူတွေကိုအရေးမြူပဲနေတိုင်းဝင်ပေးထားတဲ့မြို့တွေကိုဖက်ဒရယ်အစိုးရရမုံကမပေးဘူးဒီဥပဒေရကန့်သက်ထားတယ်လို့ယူဝင်မှုကြီးကြပ်ရေးလှုပ်ဆောင်ချက်တွေကိုလိုက်နာစေဖို့ဖက်ဒရယ်အစိုးရလုပ်ပိုင်ခွင့်ကိုလည်းတိုးချဲ့ပေးထားပါတယ်
။ဤရအစိုးရအနေနဲ့နိုင်ငံကနျူကလ িয়ার သဘောတူစာချုပ်ပါဆင်းမြင်းစည်းကမ်းတွေနဲ့အညီလိုက်ပါဆောင်ရွက်နေတဲ့အခြားကုလသမဂ္ဂနဲ့ဥရောပသမဂ္ဂနိုင်ငံတွေကကြာသပတေးနေ့မှာပြောဆိုလိုက်ပေမဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟဲလီကတော့ဒါကိုသဘောမတူပါဘူး။အီရန်ဘက်ကဖက်ထိန်တုံးကြီးဆန်သက်ပြစ်လွတ်တာ၊လက်နက်မောင်းခူရောင်းဝယ်တာ၊ဒုံးကြီးနည်းပညာသစ်တွေရယူတာနဲ့အီရန်စစ်ဘက်ရာရှိတွေပေါ်ချမှတ်ထားတဲ့ခီးသွွားကန့်သတ်မှုကိုချိုးဖောက်တာတွေရှိခဲ့တယ်လို့ဆိုပြီးဒါရီယာနိုင်ငံကသဘောတူညီချက်နဲ့အညီလက်ပါဆောင်ရွက်တာမဟုတ်ဘူးလို့သံအမတ်ကြီးဟဲလီကထောက်ပြပြောဆိုပါရတယ်။လူမျိုးရေးကောင်စီအနေနဲ့ဒီချိုးဖောက်မှုတွေအပေါ်အနိုင်ဆုံးအဆင့်တုံ့ပြန်ကင်တွယ်နိုင်တာလည်းမရှိဘူးလို့သူကပြောပါရတယ်။ကုလသမဂ္ဂနိုင်ငံရေးရာအကြီးအကဲ Jeffrey Fatman ကတော့အီရန်ဟာသူ့ရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ပတ်သက်လို့နိုင်ငံတကာနဲ့သဘောတူထားတဲ့အတိုင်းပုံမှန်အကောင့်တွေပေါ်ဆောင်ရွက်လာနေပြီးပူးပေါင်းဆောင်ရွက်မှုတွေနဲ့တိုးတက်မှုတွေရှိတဲ့အကြောင်းပြောပါရယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်း2016ခုနှစ်တုန်းကအိန္ဒိယသမုဒ္ဒရာထဲမှာလက်နက်တွေတည်ဆောင်လာတဲ့မှတ်ပုံတင်မဲ့တင်မော်တဆင်ကိုပြည်သင့်နိုင်ငံကသိမ်းဆီးရမိခဲ့တယ်ဆိုတာနဲ့ဒီလက်နက်တွေကိုစစ်ဆေးပြီးတဲ့နောက်ထုတ်ပြန်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အစီရင်ခံစာမှာဒါရီယာအီရန်နိုင်ငံကနေလာတာဖြစ်တယ်ဆိုတာခိုင်လုံနေတဲ့အကြောင်းကိုလည်း Mr. Fatman ကပြောပါရယ်။ဒီအချက်ကိုထောက်ပြီးတော့သံအမတ်ကြီးဟဲလီကတော့ဒါဟာအီရန်အစိုးရရဲ့စရိုက်ကိုဖော်ပြတဲ့စိတ်ပျက်စရာတပ်တွေထောက်ထားတွေဖြစ်တယ်လို့ပြောဆိုသွားပါရယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီဝေကနေတောက်ကြညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနဲ့ကမ္ဘောဒီးယားရွှေ့ပြောင်းလူသမားတွေတနေ့တနေ့ထောင်ထဲချီပြီးပြန်ထွက်သွားနေကြတယ်လို့ထိုင်းလူမှုကြီးကြပ်ရေးအဖွဲ့ကဒီကနေ့ပြောပါတယ်။နိုင်ငံသားလူသမားတွေကိုထိန်းကုန်မဲ့အမိန့်တရက်ဒီလအစောပိုင်းမှာစတင်အသက်ဝင်ပြီးတဲ့နောက်အခုလိုထွက်သွားနေကြတာပါ။နိုင်ငံသားလူသမားများစီမံခန့်ခွဲရေးဥပဒေအရထုတ်ပြန်တဲ့အမိန့်ဟာဇွန်လ18ရက်နေ့ကစပြီးအသက်ဝင်တာပါ။ဒီအမိန့်အရတရားဝင်ထောက်ထားမှရှိတဲ့နိုင်ငံသားလူသမားတယောက်ကိုအလုခန့်ထားတဲ့အလုရှင်တူဟာဒန်ငွေထိုင်းဘတ်ငွေ8သိန်းအမေရိကန်ဒေါ်လာနဲ့ဆိုရင်2,300ကျော်ပေးဆောင်ရမှာဖြစ်ပါတယ်။ဒီတင်းကျပ်တဲ့ပြည်တံကြောင့်စီးပွားလုပ်ငန်းတို့ဟာတရားဝင်အထောက်ထားမဲ့လူသမားတွေကိုအလင်းများနဲ့ထုတ်ပစ်တာဒါမှမဟုတ်လက်ရှိပြည်ပလူသမားတွေအတွက်အလုပ်လုပ်ခွင့်လက်မှတ်လျှောက်ထားတာတွေလုပ်နေကြပါတယ်။ပြည်ပလူသမားတွေဟာထိုင်းနိုင်ငံရဲ့လူသားအင်အားမှာအဓိကအစိတ်အပိုင်းတစ်ခုဖြစ်တယ်လို့ထိုင်းလူမှုကြီးကြပ်ရေးဌာနကအတိအမှတ်ပြုပြောဆိုထားပြီးလက်ရှိအစိုးရကတော့ပြည်ပလူသားတွေတရားဝင်ဖြစ်ရေးကိုဦးစားပေးလုပ်ငန်းတစ်ခုအဖြစ်သတ်မှတ်ထားတယ်လို့ပြောပါတယ်။မြန်မာနဲ့ကမ္ဘောဒီးယားတို့အပါအဝင်ထိုင်းနိုင်ငံရဲ့ဆင်းရဲတဲ့အင်းကြီးချင်းတိုင်းပြည်တွေကလူသမားတွေဟာထိုင်းလူသားအင်အားစုရဲ့တကယ့်အမာခံတွေဖြစ်တယ်လို့ဒေါ်လာဘီလီယံပေါင်းများစွာဝင်ငွေရနေတဲ့ပင်လယ်အစားအစာလုပ်ငန်းအပါအဝင်ကုန်ထုတ်လုပ်ငန်းအများပြားဟာလည်းပြည်ပလူသားတွေအပေါ်အကြီးကျယ်မှီခိုနေရတာဖြစ်ပါတယ်
။အမေရိကန်ကထိုင်ဝမ်ကိုဒေါ်လာ 1.4 ဘီလီယံဖို့လက်နက်ခဲယံတွေရောင်းမယ့်ကိစ္စအပေါ်မကျေနပ်တဲ့အကြောင်းတရုတ်ကပြောပါတယ်။ဒီလိုရဟာမှားယွင်းတယ်လို့ဆိုပြီးအရောင်းဝယ်ကိစ္စပြန်ရုပ်သိမ်းဖို့တရုတ်ကလိုလားပါတယ်။အမေရိကန်ပဲချန်ကဒီမှားယွင်းတဲ့လောက်ရဟာသမရနှစ်ဦးကြားမာယလာကိုမှရခဲ့တဲ့တူညီတဲ့သဘောထားနောက်အမေရိကန်တရုတ်ဆက်ဆံရေးမှာအပေါင်းလက္ခဏာဆောင်တိုးတက်မှုအရှိန်အဟုန်တို့နဲ့ဆန့်ကျင်နေတယ်လို့ဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့တရုတ်တန်ယုံကပြောပါရယ်လက်နက်ခရမ်းအရောင်းဝယ်ကိစ္စကိုထရမ့်အစိုးရကကြာတာရင်းနေမှာကွန်ဂရက်စ်လွှတ်တော်ကိုအသိပေးခဲ့တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဟေသနော်ရက်ကပြောပါရယ်ကိုပိုင်အုပ်ချုပ်ရေးနဲ့နေတဲ့ထိုင်ဝမ်ကျွန်းကိုသူ့ရဲ့ပိုင်နဲ့အဖြစ်တရုတ်ကသတ်မှတ်ထားတာပါထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့အရေးပါတဲ့အစိပ်ပိုင်းတရက်ဖြစ်ပြီးထိုင်ဝမ်ကိုလက်နက်ခရမ်းရောင်းတဲ့ကိစ္စကိုအပြင်းထန်ကန့်ကွက်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူခန်းကပေကျင်းမြို့တော်မှာပြောပါရယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အန္တရာယ်ကိုတားဆီးကာကွယ်ဖို့အမေရိကန်နဲ့တရုတ်တို့ကြိုးပမ်းနေကြတဲ့အကဲဆက်တဲ့ဆက်ဆံရေးကာလတစ်ခုကိုရောက်နေချိန်မှာပဲဒီလက်နက်ခရမ်းကိစ္စရောင်းတာဖြစ်လာတာပါ။ဒီလက်နက်အရောင်းကိစ္စဟာထိုင်ဝမ်ကျွန်းနဲ့အမေရိကန်အကြားဆက်ဆံရေးဆိုင်ရာအတွေ့ပြဋ္ဌာန်းထားတဲ့ထိုင်ဝမ်ဆက်ဆံရေးဥပဒေကိုမချိုးဖောက်ဘူးလို့နိုင်ငံခြားရေးဌာနပြောခွင့်ရနော်ရက်ကပြောပါရယ်ရှင်။
ဂျပန်နိုင်ငံဖူကူရှိမနျူကလ িয়ার ဆက်ရုံကိုလက်ပတ်နေတဲ့တူဂျိုလျက်စစ်စွမ်းအင်ကုမ္ပဏီထက်ပ်ကိုအမှုဆောင်ဟောင်း၃ယောက်ကိုလူသေးပြီးဒဏ်ရာရတဲ့အထိဖြစ်ခဲ့တဲ့လုပ်ငန်းခွင်ပေါ်ဆောက်မှုဆွဆွဲချက်နဲ့ဒီကနေ့ဂျပန်တရားရုံးတစ်ခုမှစပြီးကြားနာစစ်ဆေးပါတယ်။2012ခုနှစ်ကဖူကူရှိမနျူကလ িয়ার ဆက်ရုံမှာဘေးဆိုးကြောက်ခဲ့ရတာနဲ့ပတ်သက်လို့အဲ့ဒီအချိန်ကဖြစ်ခဲ့တဲ့ဆူနာမီကြီးလမ်းကြီးတွေနျူကလ িয়ার ဆက်ရုံရှိတဲ့နေရာကိုရောက်လာလိမ့်မယ်ဆိုတာကြိုတင်ခံမှန်းနေတဲ့ကိစ္စမဟုတ်တာကြောင့်အခုဖြစ်ရတဲ့အတွက်သူတို့မှအပြစ်မရှိဘူးလို့သုံးအောင်စလုံးကပြောပါတယ်။ ဆိုးရွားလာတဲ့မတော်တဆမှုကြီးကြောင့်ရေဒီယိုတက်တိကျွတ်ဓာတ်တွေပြန့်နှံ့သွားတဲ့အတွက်ဒီနေရာနဲ့တိုင်းပြည်တော်ကလူလူဒုက္ခအကြီးကျယ်ရောက်ခဲ့ရတာကိုတောင်းပန်ပါတယ်။ဒါပေမဲ့အခုအဖြစ်အပျက်အတွက်ရာဇဝတ်ပြစ်မှုကြခံပြီးတာဝန်ခံရမယ့်ကိစ္စလို့တော့ကျွန်တော်မယူဆပါဘူးလို့တက်ကိုဥက္ကဋ္ဌဟောင်းဆုနဟိဆခတ်ဆုမတ်ကပြောပါတယ်
။ Texas ပြည်နယ်အထက်လွှတ်တော်မန်ဟောင်းတူဦးဖြစ်တဲ့K. Bailey Hutchison ကိုမြောက်အတ္တလန္တိတ်စာချုပ် NATO မဟာမိတ်အဖွဲ့ဆိုင်ရာအမေရိကန်တန်အမတ်ကြီးအဖြစ်သမ္မတဒေါ်နယ်ထရမ့်ကအဆိုပြုလိုက်ပါရယ်။အသက်83နှစ်ရှိပြီဖြစ်တဲ့ Mrs. Hutchison ဟာ1993ခုနှစ်ကလစ်လပ်နေတဲ့လွတ်တော်အမတ်နေရာအတွက်အထူးကျင်းပတဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့ခြင်းကစပြီးတော့အထက်လွတ်တော်အမတ်ဖြစ်တဲ့နှစ်ပေါင်း20တာဝန်ထမ်းဆောင်ခဲ့တဲ့သူဖြစ်ပါရယ်။လွတ်တော်အမတ်ဖြစ်ကနေအနားယူခဲ့တဲ့2003ခုနှစ်ကစလို့ Houston မြို့ကဥပဒေအကျိုးဆောင်အဖွဲ့တစ်ခုမှသမ္မတ Trump ကိုထောက်ခံသူ New York မြို့တော်ဝန်ဟောင်းRudolph Giuliani နဲ့အတူပူးတွဲပြီးတော့အလုပ်လုပ်နေတာဖြစ်ပါတယ်။အကြွေ NATO ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အဖြစ်အတည်ပြုခန့်အပ်ခံရမယ်ဆိုရင်တော့ Mrs. Hutchison အနေနဲ့နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ NATO မဟာမိတ်အဖွဲ့ကြီးနဲ့ပတ်သက်တဲ့အမေရိကန်ကနှစ်ပေါင်းများစွာရပ်တည်ဆောင်ရွက်လာခဲ့တာတွေနဲ့လက်ရှိသမ္မတ Trump နဲ့ NATO အဖွဲ့ကြီးကဆက်ဆံရေးတင်းမာနေတဲ့အခြေအနေနှစ်ရက်ကြာမှာထိန်းချုပ်ဂိုင်တွယ်သွားမှာဖြစ်ပါတယ်။ပြည်ကတဲ့သမ္မတရွေးကောက်ပွဲကာလအတွင်း Trump က NATO မဟာမိတ်အဖွဲ့နဲ့ပတ်သက်ပြီးတော့အလုံးမဖြစ်တော့တဲ့အဖွဲ့အစည်းတစ်ခုဆိုပြီးတော့ဝေဖန်ခဲ့တယ်လို့သမ္မတဖြစ်လာပြီးတဲ့နောက်ပိုင်းမှာလည်း NATO အဖွဲ့ဝင်နိုင်ငံတွေဟာကာကွယ်ရေးဆိုင်ရာကိစ္စတွေမှာအမေရိကန်စစ်တပ်ကိုပဲအားကိုးနေပြီးမဟာမိတ်အဖွဲ့ရဲ့ကုန်ကျစရိတ်တွေကိုလည်းမျက်မျှတတာခွဲဝေကြခံတာမရှိဘူးလို့ဆိုပြီးဝေဖန်ထားတာဖြစ်ပါရဲ့ရှင်။
ဆူဒန်နိုင်ငံဒါဖော့ဒေသကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးလုပ်ငန်းအတွက်ရမုံငွေကို30ရာခိုင်နှုန်းနီးပါးလျှော့ချဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကစာသားပရင်းနှီးမှာတင်ကြေညွှန်တဲ့ဆုံးဖြတ်လိုက်ပါတယ်။ဒါဖော့ဒေသမှာလူမျိုးရေးအခြေအနေတိုးတက်ကောင်းမွန်လာတာနဲ့ငြိမ်းချမ်းမှုထိန်းသိမ်းရေးလုပ်ငန်းတွေအတွက်ဒေါ်လာ1600လျှော့ချဖို့အမေရိကန်ကကုလသမဂ္ဂကိုဖိအားပေးထားတာတွေကြောင့်ပြည်ထောင်နိုင်ငံကကမကဋ္ဌပြုပြီးဒီဆုံးမြတ်ချက်ကိုတင်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။တောက်ကြနေညနေခင်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကြကြသိနေမှခင်ဖြူထွေးလို့ကြီးညာပေးသွားတာပါခုကစပြီးသတင်းဆောင်ပါတွေဆက်သွယ်မိမြန်ချက်တွေဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရခိုင်ပြည်နယ်အရေးစုံစမ်းစစ်ဆေးဖို့ဖွဲ့စည်းထားတဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးဖွဲ့ကိုမြန်မာအစိုးရကလက်မခံဘူးဆိုရင်နိုင်ငံတကာရဲ့ယုံကြည်မှုကိုယော့ကျစေပြီးစန့်ကျင်ဝေဖန်တာတွေပုံမမြင့်တက်လာနိုင်တဲ့အကြောင်းမြန်မာအရေးတုံ့တက်သူတွေကတုံ့တက်ကြပါတယ်ဒါအပြင်ပြည်တွင်းအခြေအနေမှကိုတင်ပြဖို့လူအခွင့်အရေးတစ်ခုလည်းဆုံးရှုံးသွားနိုင်တယ်လို့သုံးသပ်ကြပါတယ်ဒီသတင်းကို VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကလာခွင့်မပြုဖို့မြန်မာတန်ယုံတွေကိုလိုအပ်တယ်လို့ညွှန်ကြားကာကွယ်သွားမယ်အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကပြည်သူ့လွတ်တော်အစည်းအဝေးမှာပြောဆိုခဲ့တာဟာအယတအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တယ်လို့အကဲကတ်တွေကသတိပေးနေကြတာဖြစ်ပါတယ်ကုလသမဂ္ဂလူခွင့်ရေးကောင်စီကရခိုင်ပြည်နယ်အရေးစုံစမ်းဖို့အတွက်ဖွဲ့စည်းခဲ့တဲ့အချက်အလက်ရှာဖွေရေးအဖွဲ့ Facts Finding Mission ကိုလက်မခံဘူးဆိုရင်မြန်မာအစိုးရအပေါ်နိုင်ငံတကာကယုံကြည်မှုတွေကျဆင်းလာနိုင်ကြောင်းနိုင်ငံတကာရေးရာတုံ့တက်သူဒေါက်တာခင်စောဝင်းကတုံ့တက်ပါတယ်
အကျိုးများရတော့ဘာမှမမြင်ဘူးမထိခိုက်မှုကများမယ်နော်ငင်းဆန်လေးလို့ကပြောမယ်ရှင်ပြဿနာပျောက်သွားမှာမဟုတ်ဘူးလေဟိုတပါတီဆိုးရတော့စစ်ဆိုးရတော့ဆိုလို့ရှင်ဒီမျိုးအခုကဒီမိုကရေစီဆိုးရဖြစ်လာပြီးတော့ငင်းနေဆိုးရတော့အင်မတန်ရုပ်ဆိုးတယ်ဒီကမှာအခုတောင်ဖြစ်နေပြီလေဆိုတော့ပို့ဆိုးလာမှာပဲဒီဒီမိုကရေစီဆိုးရရောဒီဒီမိုကရေစီခေါင်းဆောင်ကိုပြောမယ်ဆိုရင်နိုင်ငံတကာဝိုင်းပြီးတော့ဝေဖန်နေကြတယ်ရှုတ်ချနေကြတယ်နော်အယုံရှိမရှိဘူးပြောနေကြတယ်အခုလိုလုံချင်အဖြစ်ခုနပြောတဲ့စိတ်ဆန္ဒတွေအမြင်တွေကပို့ပြီးတော့ပြင်းထန်လာမယ်
2012ခုနှစ်ကစလို့လူမှုအတိုင်းဝိုင်းကြဖြစ်ပွားတဲ့ပြည်ပခတွေကြောင့်မတီးမငြိမ်အခြေအနေတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးအာဏာပိုင်တွေကလူ့အခွင့်အရေးချိုးဖောက်တာတွေကျူးလွန်နေကြောင်းဆွဆွဲချက်တွေအပေါ်စုံစမ်းဖို့ကုလသမဂ္ဂကချက်လက်ရှာဖွေရေးအဖွဲ့စီလွတ်ဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂရဲ့အစီအစဉ်ဟာလက်တွေ့အခြေအနေကိုထင်ဟမှုမရှိဘူးဆိုပြီးမြန်မာအစိုးရကကန့်ကွက်ထားတာပါ။လူခွင့်ရေးအတွက်ဆောင်ရွက်နေတဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂရဲ့အစီအစဉ်ကိုလက်မခံဘူးဆိုရင်အခြေအနေမှန်ကိုတင်ပြဖို့အခွင့်အရေးလဲဆုံးရှုံးနိုင်ကြောင်းပြောပါတယ
်။လူခွင့်ချုပ်ဖောက်မှုတွေမရှိပါဘူး။ဒါကိုအမှန်တကယ်ဆောင်ရွက်နေပါတယ်ဆိုတဲ့အချက်ကိုတက်တည်ပြနိုင်မှုအတွက်အခွင့်အလမ်းတစ်ခုလည်းလွတ်သွားနိုင်တယ်။တကယ်လို့မရှိဘူးဆိုမရှိဘူးဆိုတာတက်တည်ပြနိုင်မှုအတွက်ကျွန်တော်တို့အခွင့်အလမ်းရှိမယ်။ဆောင်ရွက်စစ်ဆေးတဲ့သူတွေကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မရှိဘူးဆိုမရှိဘူးဆိုတင်ပြကြမှာပဲအဲ့တော့တကယ်လို့များကိုယ့်ဘက်ကခိုင်လုံပေမဲ့စုံစမ်းမှုခွင့်မပြုတဲ့အတွက်ကြောင့်မို့လို့ဒါတွေကိုဆုံးရှုံးသွားတဲ့အရာမျိုးဖြစ်လာနိုင်တာတစ်ခုပါ
လူခွင့်ရေးချိုးဖောက်မှုတွေအမှန်တကယ်ရှိနေတဲ့ဆိုရင်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုကိုများရှိတာကြောင့်ချိုးဖောက်သူတွေဟာပုံမကျူးလွန်နိုင်သလိုချိုးဖောက်ခံရသူတွေကအစိုးရကိုအယုံကြည်မရှိဖြစ်ပြီးတိုင်းပြည်အတွက်ရေရှည်ထိခိုက်နိုင်ကြောင်းလည်းသုံးသပ်ပါတယ်ဒုတိယဝန်ကြီးဦးကျော်တင်ကပြည်သူ့လွတ်တော်အစည်းအဝေးမှာရှင်းလင်းပြောကြားစဉ်မှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်နဲ့စုံစမ်းရေးကော်မရှင်ကဆောင်ရွက်နေတာရှိသလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ကလည်းလေ့လာစုံစမ်းနာတွေဆောင်ရွက်နေကြောင်းတင်ပြထားပါတယ်။ဒီချက်ပေါ်မှာဒေါက်တာခင်စောဝင်းကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒုတိယသမ္မတတရားနဲ့လုပ်သွားတဲ့စုံစမ်းကော်မရှင်ကပြည်ရင်းမှာတမှာတိတ်ပြီးတော့ဆောက်ခံမှုကမရှိဘူးเนาะအစကလုံသမင်းလုတ်တဲ့ဟာမျိုးပဲဖြစ်တာလူရပြိတမတောင်ကြီးမဆက်ဘူးလေအဲ့တော့ကော်ဗီအန်နာကော်မရှင်ကလည်းသူကချိန်ကြီးပြတ်လောက်အောင်မယ်ဒီနှစ်ခုနဲ့ပြီးရောလို့တတ်မှတ်လို့မရဘူးလေကိုယ်လည်းကိုယ့်အတမကအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတယ်เนาะကိုဘက်ကလည်းလက်ရှိလုပ်နေတဲ့ဟာတွေကိုသူနဲ့လုံးလုံးတည်းမထင်လို့ဆိုရမ်းစစ်ဆေးအချက်လက်ရှာဖွေကော်မရှင်တင်လို့ရတာပဲဘုရားနာခုတော့မရှိတော့မင်းတို့လာကြမလို့ဆိုလို့ရှင်လေပြောမယ်ဆိုရင်မလုံတော့ဘူးလေနော်အပြည့်စုံဘူ
းဥအောင်မျိုးမင်းရဲ့အမြင်ကတော့
ဥမျိုးဆွေရဲ့ကော်မရှင်ကိုအများစုကသူ့ရဲ့နောက်ကျောင်းရာဇဝင်ကြောင့်မလို့ယုံကြည်မှုမရှိကြဘူးဒါကြောင့်မလို့ဒီဟာနဲ့ပတ်သက်ပြီးတော့တန်တရားတွေအများကြီးရှိတယ်ဒါကပထမတစ်ချက်ပါဒါကြောင့်မလို့နိုင်ငံတကာကနေပွင့်လင်းသောလွတ်လပ်သောကျွမ်းကျင်သောသူမျိုးကျွန်တော်ရှိဖို့အတွက်ထပ်မံတောင်းဆိုခြင်းဖြစ်တယ်လို့ကျွန်တော်ယူဆတယ်နောက်ကိုဖီအာနန်ရဲ့ကော်မရှင်ကိုပြောမယ်ဆိုရင်ကော်ဖီအာနန်ကော်မရှင်မှာလူခွေအချက်ကိုစုံစမ်းစစ်ဆေးဖော်ထုတ်ဖို့တဲ့လုပ်ပိုင်ခွင့်လုံးဝမရှိပါဘူး။သူ့ရဲ့တာဝန်ကဖြစ်နေတဲ့အကြောင်းရင်းတွေကိုဖော်ထုတ်ပြီးတော့ဘယ်လိုဖြေရှင်းနိုင်မလဲဆိုရဲအကြံပြုချက်တွေပေးတာပဲဖြစ်ပါတယ်။အဲ့တော့ဒီနှစ်ခုရဲ့ကြားထဲမှာကျွန်တော်တို့အားလုံးလည်းယုံကြည်နိုင်တယ်။နိုင်ငံတကာကလည်းလေးစားထားတယ်။နောက်ပြီးလို့ရှိရင်လုပ်ပိုင်ခွင့်လည်းရှိတော့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုတာကြောင့်မလို့တောင်းဆိုတာဖြစ်တယ်လို့ကျွန်တော်အဲ့လိုပဲတွေးမိပါတယ်။
ကုလသမဂ္ဂလူခွင့်ရေးကောင်စီကတော့မြန်မာနိုင်ငံကိုဆေးလွတ်မဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုအိန္ဒိယနိုင်ငံကအင်ဒရာဂျိုင်စင်းကဦးဆောင်ပြီးအဖွဲ့ဝင်တွေဖြစ်သီရိလင်္ကာနိုင်ငံကရာဒီကာကူမာရာစွာမီဩစတြေးလျနိုင်ငံကခရစ္စတိုဖာဆီဒိုတီတို့ဦးဆောင်မှာဖြစ်ကြောင်းပြီးခဲ့တဲ့မေလတည်းမှာပဲကြေညာထားတာဖြစ်ပါတယ်
ကိုမိုးစောတင်ပြခဲ့တာပါရှင်အခုတနိုင်ငံလုံးအပြည့်ရဆက်ရေးလက်တလောဆွေးနွေးညှိနှိုင်းနေကြတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါမြန်မာအစိုးရနဲ့ NCA အပြည့်ရက်လက်မှတ်မထိုးနိုင်သေးတဲ့ UNFC ခေါ်ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယအကြိမ်ညီလာခံကအဖွဲ့ဝင်၄ဖွဲ့တရားဝင်နှုတ်ထွက်သွားတဲ့အတွက်မဟာမိတ်အဖွဲ့အတွင်အာရော့လာမဲ့အရေးစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။ဒါပေမဲ့လည်း UNFC အနေနဲ့ NCA လမ်းကြောင်းအတိုင်းဆက်လက်ရပ်တည်သွားမယ်ဆိုရင်တော့အစိုးရနဲ့စစ်ဆက်ဆွေးနွေးမှုတွေမှာအာရော့မသွားနိုင်ဘူးလို့သုံးသပ်သူတွေလည်းရှိပါတယ်။အပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
မနေ့ကထိုင်းနိုင်ငံချင်းမာမြို့မှာကျင်းပပြီးစီးသွားတဲ့ UNFC ကညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယအကြိမ်ညီလာခံမှာအဖွဲ့ကနေနှုတ်ထွက်စာတင်ထားတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ၊ဝမ်မြူရာဖွဲ့ချုပ် WNO ၊တန်းပလောင်ဖွဲ့ TNLA ၊ကူကန်သက်ဖွဲ့ MNDAA တို့ကို UNFC ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခွင့်ပေးလိုက်တာဖြစ်ပါတယ်။ဒီအဖွဲ့၄ဖွဲ့နှုတ်ထွက်လိုက်တာဟာ UNFC အတွက်အားနည်းမှုရှိလာတယ်လို့ UNFC ရဲ့ဥက္ကဋ္ဌနာဟန်သာကခုလူပြောပါတယ်။
ကတည်းကဖြစ်တဲ့ပုံမှာကျွန်တော်တို့ကတော့ဒီနေ့ရရောက်တော့တယ်လို့မြင်နေတယ်။အဲဒီရောက်သွားတဲ့အဖွဲ့တွေကလည်းလုပ်ငန်းတော်များများမှာကျွန်တော်တို့ကတော့ဆက်ဆက်ပြီးတော့မှညီနိုင်တိုင်းနဲ့လက်ဆောင်တော်ဘူးအလုပ်လုပ်နေတဲ့လူရှိပါလေ
။ UNSC ကနေနှုတ်ထွက်ခဲ့တဲ့အဖွဲ့တွေအနေနဲ့မြောက်ပိုင်းဒေသတိုင်းဒေသဖွဲ့တွေနဲ့ပူးပေါင်းပြီးဒီတောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီဖြစ်ဖွဲ့စည်းထားတဲ့အတွက် UNSC အဖွဲ့တွင်မှအင်အားချိနဲ့လာနေတယ်လို့ပြောဆိုသုံးသပ်မှုတွေလည်းပေါ်ထွက်နေပါတယ်။ဒါပေမဲ့ UNSC အနေနဲ့ NC လမ်းကြောင်းတိုင်းဒီဇိုင်းမမလှုပ်ဆောင်မယ်ဆိုရင်အားနည်းစရာအကြောင်းမရှိဘူးလို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူစိုင်းလက်ကလည်းအမြင်ရှိနေပါတယ
် UNSC ရဲ့ငွေကိုရပ်ကန့်ထားတဲ့အချက်ရှိချက်ကိုတော့ညီနိုင်ရှင်းနေလို့အဆင်ပြေမယ်ဆိုရင် NC လက်မှတ်ရေးထိုးမယ်လို့ပြောရတဲ့အချက်အဲ့တိုင်းခိုင်ခိုင်မာမာဆက်လက်ပြီးရပ်တည်နိုင်မယ်ဆိုလို့ရှိရင်တော့လေနိုင်ငံရေးအားဖြင့်တော့တိတ်ပြီးအားနည်းတဲ့အကြောင်းမရှိလို့မြင်ပါတယ်ခင်ဗျာ
UNSC ဖွဲ့ကနေနှုတ်ဆက်သွားတဲ့ဖွဲ့တွေကိုဆက်ဆက်ဖွဲ့စည်းပြီးရှေ့ဆက်လဲပူပေါင်းလှုပ်ဆောင်သွားမယ်လို့နဟန်တာကဆက်ပြောပါတယ
်။အဓိကအဖြစ်ကကျွန်တော်တင်တဲ့ဒီအချက်ကူးချက်ပေါ်မှာအဲ့ဒါကိုဆက်လက်ကြည့်နိုင်ပါမယ်။အဲ့ဒါလည်းသင်ပြနေတဲ့ကျွန်တော်တို့လည်း NCA ကိုလည်းနောက်ပြီးတော့မှဒီနောက်မှကျင်းပမယ်ရက်စက်ပြည်လုံးကြီးလည်းနေကိုဆက်ရောက်ပြီးတော့ပေါ့လေ။ဒါချိန်လို့တော့ဘာလို့အပြင်းမရှိပါလဲ။
UNSC မှာဖွဲ့ဝင်အသစ်ဖြစ်လျှောက်ထားတဲ့ကချင်မျိုးရာစီယုံ KNO ၊ဇူမီပြန်လဲပေါင်းစည်းရေးစီယုံ ZRO ၊ ကူဂီမျိုးရာစီယုံ KN တို့သုံးသက်သောဗုဒ္ဓဘာသာကရင်မျိုးရာတမရော TGB တို့ကိုမူအဖြစ်ဆွေးနွေးခဲ့ကြပြီးကော်မတီတည်ရဖွဲ့စည်းမှသာပြန်လည်ဆုံးဖြတ်သွားမယ်လို့နိုင်ဟန်သားကပြောပါတယ်။လက်ရှိ UNSC ဖွဲ့အတွင်းမှာကရင်နီမျိုးရာသုံးသက်ရေးပါတီ KNPP မုံမြင့်တပါတီ NNSP ရှမ်းပြည်သုံးသက်ရေးပါတီ SSPP SSA လာဟုဒီမိုကရက်တစ်အစည်းအရုံး LDU ရခိုင်မျိုးရာကောင်စီ ANC တို့သာကြံရှိနေပါတယ်။UNSC ရဲ့ဒုတိယကြိမ်ညီလာခံကိုစွန်လ20ရက်နေ့ကနေ26ရက်နေ့အထိကျင်းပခဲ့ပြီးစွန်လ28ရက်နေ့ကနေ29ရက်နေ့အထိတော့ UNSC ဖွဲ့ဝင်တွေနဲ့ UNSC ဖွဲ့ဝင်မဟုတ်တဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေတိုင်းဒေသနိုင်ငံရေးပါတီတွေလူထုအခြေပြုဖွဲ့စည်းတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်လို့ NC လက်မှတ်ရေးသူဖွဲ့တစ်ခုဖြစ်တဲ့ရှင်မြူရာတာဦးစီရန်အပ်ရဲ့အလုံးမှုဆောင်ကော်မတီဝင်စလိုင်းဒရန်ကူဂျုံးကခုလိုပြောပါတယ်။
ဒီချေပေါ်ဆောင်နေတဲ့နေရာမှာကျုံတွေ့နေရခက်ခဲတွေတို့ဒီထုတ်ပြချက်တွေမှာပါတယ်လေအဲ့ဒီအခက်ခဲတွေကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့အဖြစ်လို့ရှာကြမလဲဆိုတော့ကျွန်တော်တို့ဒါဆွေးနွေးကြပါတယ်အဲ့ဒီလုပ်ငန်းစီအဖြစ်ပူပေါင်းသွားဖို့ကျွန်တော်တို့ဆွေးနွေးထားဖြစ်ပါတယ
်ပြီးခဲ့တဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံကျင်းပရာမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုကြေကြေပြန့်ပြန့်မလုပ်ဆောင်သာရဲ့ကန္နလိုက်လုပ်ငန်းကော်မတီဆွေးနွေးပွဲတွေမှာအချိန်လုံလောက်စွာမရလို့မူဝါဒဆိုင်ရာကိစ္စရပ်တွေကိုကြေကြေလည်လည်မဆွေးနွေးနိုင်တာရဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UBDJC ရဲ့လုတ်ပိုင်ခွင့်တွေမရှင်းလင်းဖြစ်ခြင်း27ရာစုပင်လုံညီလာခံရလဒ်တွေဟာအားလုံးကိုကိုစားပြုလွှမ်းခြုံမှုမရှိခြင်းညီလာခံတက်ရောက်တဲ့ဖွဲ့စည်းအားလုံးရဲ့ဆုံးဖြတ်ချက်များမပါရှိခြင်းစတဲ့အားနည်းချက်တွေတွေ့ရှိရတယ်လို့အဖွဲ့ဝင်တွေအနေနဲ့တင်ပြဆွေးနွေးခဲ့ကြပါတယ် UNSC ရဲ့ညီလာခံကနေဥက္ကဋ္ဌအဖြစ်မုံမြင့်တပါတီကနိုင်ဟန်တာဒုတိယဥက္ကဋ္ဌအဖြစ်ရခိုင်မျိုးရာကောင်စီကတောက်တာခင်မောင်အထွေထွေသွေးမှုအဖြစ်ကရင်နေမျိုးရာသုတ်သေးပါတီ KMPP မှကုဦးရဲတို့ကိုရွေးချယ်တင်မြောက်ခဲ့ပါတယ်ခင်ဗျာ
မြန်မာတမတော်ကအကျန်းဖက်တောင်းချမ်းလူလို့ခေါ်ဆိုတဲ့ဒိုင်းနာလူမျိုးစုလက်နက်ကင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာတရင်သွားယူတဲ့အလုပ်ကိုလုပ်ခဲ့ကြတဲ့တရင်သမားတွေကိုတမတော်ကဖမ်းဆီးပြီးမတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားတာဟာကျိုးကြောင်စီလျော်ရဲလို့ VOE သောတာရှင်တွေကယူဆပါသလားတရင်သမားတွေကိုပုံမှန်71တက်ပြီးဖမ်းဆီးအမှုဖွင့်ထားတဲ့ပေါ်ကျွန်တော်တို့သောတာရှင်တွေရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေညဒိုင်းရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOE ရဲ့ဖုန်းနံပါတ်က1-2-3-2-3-2-9-9-9-4 email address က burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါစီရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးသွားပါမယ်။မန်ချက်စတာနဲ့လန်ဒန်မြို့ကြီးတွေမှာတိတ်မကြခင်ကအကြမ်းဖက်တိုက်ခိုက်မှုကြီးတွေကြုံခဲ့ရပေမဲ့အနောက်နိုင်ငံတွေမှာအစွန်းရောက်အဖွဲ့တွေရဲ့ချိန်ချမှုတွေတိုးလာနေတာကိုခြေမုံရမှာဥရောပဖြစ်ရက်တွေကနေသင်္ကန်းစာဘလို့ယူနိုင်မလဲဆိုတာအမေရိကန်လွှတ်တော်ခေါင်းဆောင်တွေစဉ်းစားနေကြပါတယ်အကြမ်းဖက်လှုပ်ရှားမှုတံပြန်ခြေမုံရင်းနီးသစ်တွေစဉ်းစားနေတာနဲ့အမျှလွှတ်တော်အနေနဲ့ခက်ခဲတဲ့မေးခွန်းတွေကိုကင်တွယ်ရဖို့ရှိနေတဲ့အကြောင်း VOA လွှတ်တော်သတင်းတောက်ကက်သရင်းဂျက်ဆန်သတင်းပေးပို့ထားတာကိုမက်ခင်ဖြူတွေကပြောပြပါမယ်ရှင်
ကမ္ဘာတဝက်အကျန်းဖက်ထိချမှုတွေဟာရက်တက်မသွားတဲ့အပြင်ပိုလို့တော့ဆိုးလာနေပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ခီးသွွားကန့်သတ်မိန့်နဲ့ပတ်သက်လို့စိုးပြက်ချက်ချဖို့အတွက်တရားရုံးချုပ်မှာအောက်တိုဘာလတည်းအခြေတင်ဆွေးနွေးဖို့ရှိနေတာနဲ့အမျှအမေရိကန်လွှတ်တော်အမတ်တွေကတော့နေဆက်လုံခြုံရေးကိစ္စကိုအာရုံစိုက်နေကြပါတယ်။အကျန်းဖက်လှုပ်ရှားမှုတံပြန်ချေမှုရဲ့အရာရှိတွေကတော့ဒါကထိန်းကြီးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တယ်လို့လွှတ်တော်မှာပြောဆိုသွားကြပါတယ
်။ I prefer to see more devoted out.towards intelligence law enforcement investigation
tomorrow နေဆက်လုံခြုံရေးထက်ထောက်လှမ်းရေးနဲ့တရားဥပဒေစိုးမိုးရေးစုံစမ်းစစ်ဆေးမှုတွေစီးရေးလုပ်ငန်းတွေမှာပို့ပြီးလေးပေးလှုပ်ဆောင်တာမျိုးဖြစ်စေချင်ပါတယ်ရှင
်အမျိုးသားကာကွယ်ရေးတပ်ကတူက Arkim Kraken ပြောသွားတာပါဥရောပမှာချိန်ချမှုတွေတိုးလာနေတာကြောင့်အမေရိကန်မျိုးပေါ်မှာလည်းနိုင်ငံခြားသားတိုက်ခိုက်ရေးသမားတွေရှိလာနိုင်တယ်ဆိုတဲ့စိုးရင်ချက်တွေနဲ့ဥရောပကဖြစ်ရက်တွေကအမေရိကန်လွှတ်တော်အမတ်တွေအတွက်တော့သင်ခန်းစာယူစရာဖြစ်လာပါတယ
် What is Europe doing rightthat would make sense to do here in the United States.
ဥရောပမှာကင်တွယ်တဲ့ပုံစံမျိုးအမေရိကန်မှာလုပ်ဖို့ဖြစ်နိုင်ပါမလားလို့ဒီမိုကရက်ထက်လွတ်တယ်မဲ့ Brett Sherman ကမေးတာပါ။ဒါကတော့အမေရိကန်ငြိမ်းချမ်းရေးဌာနကဂျော်ဂျီယာဟိုမာကအခုလိုပြန်ဖြေပါတယ
်။ Europe is spending a lot more resources and time on the prevention agenda.
ဥရောပအနေနဲ့ဂျူတင်ကာကွယ်ရေးလုပ်ငန်းတွေအတွက်အချိန်လူနဲ့ငွေကြေးအများကြီးတောင်းပါတယ်။လူတွေအစွန်းရောက်တဲ့အဆင်ကိုရောက်မသွားခင်အစောပိုင်းအစ်စ်မှာကြားဖြတ်ဟန်တာလမ်းလွဲနိုင်မဲ့အစီအစဉ်တွေအများကြီးလုပ်နေတာရှိပါတယ်။
အမေရိကန်အနေနဲ့ဥရောပကသင်ကန်းစာယူနိုင်တာတစ်ခုရှိပါတယ်။ဒါကတော့လူမှုအတိုင်းဝိုင်းနေစီအရောက်သွားပြီးမမှန်ကန်ကန်ချင်းကဲဆောင်ရွက်နိုင်တာမျိုးဖြစ်တယ်လို့ George Washington တက္ကသိုလ်က Seamus Hughes ကပြောပါတယ်
။ Our European partners have developed these kind of one-on-one interventions and it has to not be numbered.
ဥရောပကကျွန်တော်တို့မဟာမိတ်နိုင်ငံတွေကလူတစ်ယောက်ချင်းစီကိုဟန်တားနိုင်မဲ့နည်းလမ်းမျိုးတွေကိုသုံးပါတယ်။အရေးအတွက်များဖို့ထက်လူငယ်တွေအဆွန်ရောက်တဲ့အဆင့်ကိုမရောက်ခင်ဘလို့ဟန်တားနိုင်မလဲဆိုတဲ့လူတွေရဲ့အကြောင်းအနေနဲ့ဆိုင်တဲ့နည်းလမ်းမျိုးတွေပါ။
အကျပဲချိချာမှုတွေကိုရှော့တွက်လို့မရတာကတော့သိကြပါဗျ။ RK Kraken ကအခုလိုပြောပါတယ်
။ The good news is that the Paris attacks acted as a catalyst for the West.
ပါရီမြို့တိုက်ခိုက်ခံရတဲ့ဖြစ်ရပ်ကအနောက်နိုင်ငံတွေကိုပြောင်းလဲသွားစေတာကတော့ကောင်းတဲ့ကိစ္စရပဲရှင
့်။ ISIS တွေဟာလူမှုကွန်ရက်တွေကိုတုံးပြီးကမ္ဘာနဲ့ဖြန့်ကျက်ဖို့ကြိုးစားနေကြတာဖြစ်တယ်လို့ Seamus Hughes ကပြောပါတယ
်။ ISIS has systematically employed what we call ISIS virtual entrepreneurs.who use social media to
connect people in the West. ISIS တွေကအနောက်နိုင်ငံကလူတွေကိုဆက်သွယ်စည်းရုံးမှုတွေ virtual နည်းပညာသုံး ISIS အဖွဲ့ဝင်တွေကိုစနစ်တကျတာဝန်ပေးပါတယ်။သူတို့ကတော့စီးရွားနိုင်ငံ Raqqa မြို့မှာရှိနေပြီး American နဲ့ဥရောပမှာရှိတဲ့သူတွေကိုဆက်သွယ်စည်းရုံးနေတဲ့အင်္ဂလိပ်စကားကျွမ်းကျင်သူ6ယောက်ကနေ900လောက်ပါတဲ့အုပ်စုပါ
American လွတ်တော်အမတ်တွေကတော့ဥရောပမှာတုံးတဲ့နီလန်းတွေအတိုင်းလှိုက်ပြီးတော့တုံးတယ်မသိစဉ်းစားနေပါတယ်။ Republican အထက်လွတ်တော်အမတ် Ted Poe ကအခုလိုမှတ်ချက်ပေးပါတယ်
။ We have foreign terrorists using American companies to recruit to raise money
American company ကိုတုံးပြီးတော့လူသစ်စုဆောင်တာရမုံငွေရှာတာဝါရဖြန့်ချီတာအကြမ်းဖက်ဘုံခွနီတင် जा ပေးတာတွေလုပ်နေတဲ့နိုင်ငံသားအကြမ်းဖက်သမားတွေဒီမှာရှိပါတယ်အခုဥရောပကလူတွေပြောနေတာကလူမှုကွန်ရက်တွေကိုဟန်တားဖို့ပ
ါဒါပေမဲ့ American ပြည်အောင်စုမှာကတော့သမရရဲ့ခီးသွွားကန့်တတ်မိတ်လို့ဆောင်ရွက်ချက်တွေနောက်လူတွေရဲ့လွတ်လပ်ခွင့်နဲ့လုံခြုံရေးကိုထိပါစေမဲ့ကိစ္စရပ်တွေကပို့ပြီးတော့အခြေတည်ဆွေးနွေးစရာဖြစ်နေတာပါရှင်
မကင်ဖြူထွေးပြောပြခဲ့တာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေသမျှအစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com ကနေသာမက VOA ရဲ့ Facebook စာမျက်နှာ VOA Bamis News ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Democratic မြန်မာအသံ DPP ရုပ်သံ line ကနေပြီးတော့လည်းနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာပုံမှန်ကြည့်ရှုနိုင်ကြပါတယ်ရှင်ကျမတို့အခုအတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်အခုတောက်ကြနေညနေခင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင
်စီးရီးယားနိုင်ငံမှာလူအများပြားသေဆုံးခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာအယုံကြောတွေထိခဲ့စေတဲ့ဆာရင်တန်းငွေကိုအသုံးပြုခဲ့တယ်လို့ဓာတုလက်နက်အသုံးပြုမှုစောင့်ကြည့်ရေးနိုင်ငံတကာအဖွဲ့ကပြောလိုက်ပါတယ်။ဆီးရီးယားနိုင်ငံခန်းရှေခွန်အရမှာအီဘီလာ၄ရက်နေ့ကတိုက်ခိုက်မှုတွင်ဆာရင်အစိတ်တန်းငွေကိုအသုံးပြုခဲ့တယ်ဆိုတာသူတို့ရဲ့အချက်လက်ရှာဖွေရေးအဖွဲ့ကတွေ့ထားတယ်လို့ဓာတုလက်နက်ဒါစီအဖွဲ့ OBCW ရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ၆နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ဗီဇာလျှောက်တဲ့အခါလိုက်နာရမယ့်လူဝင်မှုကြီးကြပ်ရေးစီမံစည်းကမ်းအသစ်တွေကိုအမေရိကန်ဆိုရကစာတပ်ရင်းနဲ့ညပိုင်းမှာတရားဝင်ပြဋ္ဌာန်းလိုက်ပြီးတဲ့နောက်ဥပဒေပြဋ္ဌာန်းပြီးပထမဆုံးနေ့မှာတော့ရှုပ်ရှုပ်ထွေးထွေးအခြေအနေကြုံရတာမရှိခဲ့ပါဘူး။သမ္မတဒေါ်နယ်ထရန့်ရဲ့ခီးသွွားကန့်သတ်မှုကိုဖွဲ့စည်းပုံနဲ့မညီလို့ဆိုပြီးအောက်တရားရုံးတွေကဆိုင်းငံ့ခဲ့ပြီးတဲ့နောက်အခုဒီအမိန့်တစ်စိတ်တစ်ပိုင်းကိုတရားရုံးချုပ်ကပြန်လည်အတည်ပြုပေးပြီးရပိုင်းကြမှာပဲအခုသတ်မှတ်ချက်အသစ်ထွက်လာတာပါ။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာနဲ့ကမ္ဘောဒီးယားရွှေ့ပြောင်းလူသမားတွေတနေ့တနေ့ထောင်နဲ့ချီပြီးပြန်ထွက်သွားနေကြတယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးအဖွဲ့ကဒီကနေ့ပြောပါတယ်။နိုင်ငံသားလူသမားတွေကိုထိန်းချုပ်မဲ့အမိန့်တရက်ဒီလအစောပိုင်းမှာစတင်အသက်ဝင်ပြီးတဲ့နောက်အခုလိုထွက်သွားနေကြတာပါ။နိုင်ငံသားလူသမားများစီမံခန့်ခွဲရေးဥပဒေအရထုတ်ပြန်တဲ့အမိန့်ဟာဇွန်လ18ရက်နေ့ကစပြီးတော့အသက်ဝင်တာပါ။အမေရိကန်ကတိုင်ဝမ်ကိုဒေါ်လာ 1.4 ဘီလီယံဘိုးလက်နက်ခဲယမ်းတွေရောင်းမဲ့ကိစ္စအပေါ်မကျေနပ်တဲ့အကြောင်းတရုတ်ကပြောပါတယ်။ဒီလိုရဟာမှားယွင်းတယ်လို့ခေါ်ဆိုပြီးအယောင်းဝယ်ကိစ္စပြန်ရုပ်သိမ်းမှုတရုတ်ကလိုလားပါတယ်။အမေရိကန်ဗက်ချန်ကဒီမှားယွင်းတဲ့လိုရဟာသမ္မတနှစ်ဦးကြားမာရာလာဂိုမှာရခဲ့တဲ့တူညီချက်သဘောထားနဲ့နိုင်ငံဆက်ဆံရေးအပေါင်းလက္ခဏာဆောင်တိုးတက်မှုတွေကိုထိခိုက်စေတယ်လို့တရုတ်တန်ယုံကပြောပါတယ်ခင်ဗျာ
။တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါရရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွားညိုပါရှင်။
This program has come to you from the Voice of America, Washington.